NASA American Agatha Susan ၏အဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့ Agatha Susan ၏ယင်ကိုအပူချိန်သိပ်ပြင်းတဲ့နေနာအရောက်သွားပြီးအနိကလေ့လာနိုင်ဖို့အတွက်ဘလို့ကြံစားထားပါသလဲ NASA သိပ်ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါပါ
ကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်နောက်ကဘာကနေမိုင်း93တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနအယုံ 3,600 လောက်မြန်နဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်နဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါဒါပေမဲ့ပါကာဆိုလာပရုတ်ပါကာနေတုတေသနာလုပ်တဲ့ဂျူရူကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်နောက်2လ3လနေတော့ဆုလို့ရှိရင်စရောက်သွားပါပြီ
ဒီလောက်ဝေးกว่าတဲ့နေရာကိုပါကာဂျူရူကဘယ်လိုပုံစံနဲ့သွားဖို့စီစဉ်ထားတယ်ဆိုတာကြည့်အောင်ပ
ါသူကဘယ်လိုသွားရလဲဆိုတော့တောက်ကြဂျူရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်ဒီပတ်လန်းချောင်းကြောင့်နေမျက်နှာပြင်နဲ့အနီးဆုံးကနေမျက်နှာပြင်နဲ့မိုင်3တန်းခွဲလောက်ရောက်အောင်ကိုအနီးကပ်အောင်သွားနိုင်ဖို့အတွက်ကိုဒီတောက်ကြဂျူပိုင်ရင်ပိုင်ရင်တဖြည်းဖြည်းအနည်းဆုံးရောက်အောင်သွားရတာဖြစ်ပါတယ်အဲ့တော့နေနဲ့အနည်းဆုံးရောက်တဲ့အခါမှာတနအီကိုမိုင်4သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရယ်လို့မရှိပါဘူးဒါပေမဲ့ဒီပတ်လန်းချောင်းရဲ့အရှိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြဂျူကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်အဲ့ဒါကြောင့်သူက2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလမ်းကြောင်းနဲ့ပတ်သွားမှာဖြစ်ပါတယ်
။နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုံးက Jupiter ခြားသပတိဂြိုလ်ရဲ့ဆွဲအားနဲ့အရှိန်ယူဖို့စဉ်းစားခဲ့ပေမဲ့အခု Parker Solar Probe ကတော့ Venus တောက်ကြဂြိုလ်ရဲ့ဆွဲအားနဲ့အရှိန်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်ထဲမှာတက်ဆင်ထားတဲ့စက်ပစ္စည်းတွေဘလို့အလုတ်လုတ်မှာပါလဲ
။ Parker ရဲ့အလေးချိန်ကဆိုတော့ကီလိုဂရမ်200လောက်လေးပါတယ်။သူ့ပေါ်မှာဒီအထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုတ်လုတ်ဖို့အတွက်လျှက်စစ်တအားလိုတဲ့ဟာကတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နင်းနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်။ပြီးတဲ့အခါကျနင်းနဲ့အရန်ဝေးသွားတဲ့အခါကျဒီဆိုလာပြားတွေပြန်ဖွင့်ဆက်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုတ်လုတ်ခိုင်း data တွေပြန်ဖို့ပေးပါပါ
။နင်းနာကိုရောက်သွားတဲ့အခါမှာရောဆက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ။
နေမျက်နှာပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုရုရဲ့အပူကာပစ္စည်းကအပူချိန်စင်တီဂရိတ် 1400 လောက်ရှိတယ်အပူချိန်ကိုသူခံစားရလိမ့်မယ်ဒါဆိုလို့ရှိလို့ရှိရင် 1400 ဆိုတဲ့အချိန်ကတန်အေးပျော်လောက်တဲ့အပူချိန်ဖြစ်နေတယ်ဒါပေမဲ့အေးမပျော်ဘူးဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ဂျိုရုရဲ့အကာကတိတ်ကောင်းတဲ့အတွက်အဲ့ဒီအကာရဲ့အနောက်မှာရှိတဲ့စက်ပစ္စည်းတွေကဘူးလားကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်။နေမြဲတပြင်ပေါ်မှာရှိတဲ့ဒီပရမာအနုမြူတွေဖြစ်တဲ့ electron, proton, နောက်ပြီး helium, ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲ။နောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွေဝသလဲဆိုတာကိုတိုင်းတာဖို့ဖြစ်ပါတယ်။ဒီပရမာအနုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါ။တိတ်ပူလွန်အားကြီးတဲ့အတွက် hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ချင်းထုတ်လိုက်တဲ့စွမ်းအင်တွေကတိတ်ပူလွန်အားကြီးတဲ့အတွက်တိတ်တောက်နေပြီးတော့ပရမာအနုမြူတွေကလွင့်ပြန်နေတဲ့အတွက်တိတ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်။နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လည်းနာမည်ပေးထားပါတယ်
။အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူး။အခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
။အဓိကဟိုနီးပညာကွန်ပျူတာနီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီကွန်ပျူတာနီးပညာဘလောက်တောင်မှတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့တွက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ချင်း1960လောက်မှာလာကပါကိုပြစ်တင်လိုက်နိုင်တဲ့ဒီ Satan 5အမှတ်ဒုံးမြန်ကြီးတစ်ခုလုံးကိုထိမ့်တဲ့ထိမ့်ချုပ်တဲ့ကွန်ပျူတာရဲ့အစပေါင်းများစွာတာလာအောင်ကိုတိုးတက်လာပါပြီဒါ၄အဲ့ဒါ၄ရဲ့ကွန်ပျူတာနည်းပညာတိုးတက်လာတာသိအဓိကကြပါတယ်နောက်တစ်ခုကဒီ communication ပေါ့နော်ဆက်သွယ်ရေးဂျူဒူတွေရဲ့ဟိုဆက်သွယ်မှုနောက်လျှက်စစ်နည်းပညာ electronic နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနာအချက်အလက်တွေကိုဒီလောက်ဝေးတဲ့နေရာကနေပို့ပေးဖို့နောက်တစ်ခုကဒီ material science ဆိုခေါ်တဲ့တတ္ထု ဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်ဤပညာတိုးတက်လာမှသာလည်းလုပ်လို့ရပါတယ်ဥပမာအားဖြင့် you neighbor ကို you အာကာသရင်တစ်ခုကိုလွတ်တင်လိုက်ဒီလိုရှိလို့ရင်ချက်ချင်းအေးပြောပြီးလောင်ပြီးကြသွားမှာပါအဲ့တော့အပူတလောက်မြင့်တဲ့အပူချိန်ကိုခံနိုင်ဖို့အတွက်ကပါလဲဆိုလို့ရှိရင်တတ္ထရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချိန်အမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ္ထရောတွေကိုအာသူတေသနာလုပ်နိုင်တယ်အများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့ CCD ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် UO CCD နဲ့မဟုတ်ဘဲနဲ့ CMOS ဆိုခေါ်တဲ့complementary metal oxide semiconductor လို့ခေါ်ပါတယ်။အဲ CMOS CCD အချက်ကလေးကပါလဲဆိုလို့ရှိရင်ဒီရိုးရိုးနေရနေပြီးတော့ထွက်လာတဲ့ဒီနေမုန်တိုင်း X-ray ရောင်ကြီးပြည့်ရဲ့အခါကျရင် cosmic ရောင်ကြီးတွေကနေပြီးတော့ဒီရိုးရိုး CCD ကင်မရာရဲ့မြင်ရလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုပ်နိုင်ပါတယ်။အဲ့တော့အဲ့လိုပြတ်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိကြလို့ရှိရင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တွေတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံနည်းပညာတိုးတက်မှုအများကြီးလိုပါတယ
်ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူရဲ့1958 7 mate တူအပြင်လူပေါင်း1,000,000ရဲ့နာမည်တွေပါတဲ့ memory ကပ်ပြားလေးပါပါသွားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်